တော်ရှင်ကအခုဆက်လက်နောက်ဆင်ကြမယ်မြမအရေးဆုံးသက်တဲ့အစီအစဉ်မှာတော့တမတော်မှာမျိုးဆက်တဲ့ဘုဒ္ဓတွေကိုအရေးကြီးတဲ့နေရာတွေမှာခံထားလာတဲ့ကိစ္စဟာတမတော်ရဲ့မြမနိုင်ငံရေးအပေါ်သဘောထားဘလောက်ပြောင်းလဲလာနိုင်တယ်လဲတကယ်ကောပြောင်းလဲလာမယ်အရာလာရှိသလားဆိုတဲ့ကိစ္စကိုမြမအရေးဆုံးသက်သူဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကြိုးစားတာဆွေးနွေးဆုံးဖြတ်ဆက်တာဖြစ်ပါတယ်ဒီလိုမျိုးသက်တဲ့ဘုထုတ်တွေကိုအရေးပါတဲ့ညာထုနေရာမှာခံထားရဲဆိုတဲ့ကိစ္စကိုဥတီမောင်သန်းကပထမဦးစွာအခုလိုဆက်တင်သုံးသပ်ပါတယ်
။ပုံမှန်အပြောင်းရွှေ့နဲ့ညာထုတိုးတာလုပ်တယ်လို့ပဲယူဆတာပေါ့နော်။တားတဲ့ပုံပြီးတူတူခြားခြားတော့ကျွန်တော်မမျှော်လင့်ပါဘူး။ဟိုရေဒူအားဖြင့်တော့လူငယ်တွေဝင်လာတယ်။အရင်နဲ့မတူတဲ့အတွေ့အကြုံတွေရခဲ့တဲ့လူတွေဝင်လာတယ်ဆိုလို့ရှိရင်တော့အဲ့ဒီအခွင့်အရေးမှာတစုံတရာတော့တည့်ရမှုရှိပါတယ်။မရှိဘူးတော့မဟုတ်ပါဘူး။ဒါပေမဲ့ကြောင်းလဲတယ်လို့ပြောရတော့အောင်ကြောင်းလဲတစ်ခုဖြစ်ဖို့ဆိုရင်တော့လုတ်ပိုင်ခွင့်ဖွဲ့စည်းတည်ဆောက်ထားဖို့ကြောင်းလဲဖို့လိုတယ်အဲ့ဒီလူတွေတွေရောက်လာတာမဟုတ်လို့ရှိရင်တည်စေလုတ်ပိုင်ခွင့်စနစ်နဲ့တည်ဆောက်ဖွဲ့စည်းထားပုံတွေအတိုင်းပဲအဲ့ဒီလူတွေတွေကလည်းလိုက်ကရင်းနဲ့သူတို့ကလူကြီးတွေဆိုပဲဖောင်းပြန်ဖြစ်သွားတယ်ဒါကစစ်တပ်မှမဟုတ်ဘူးအုပ်ချုပ်မှုစနစ်တွေထဲမှာလည်းဒီတိုင်းနဲ့တွားတာကိုတွေ့ရတယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့ကကြည့်ပြီးဆိုလို့ရှိရင်ဒီကအတဲခတ်တဲ့လူတယောက်အနေနဲ့စနစ်အကြောင်းလေးအတွက်များဘာကိုလုပ်တယ်လဲဆိုတာကိုအဓိကထားပြီးတော့အဲ့ဒီလားအတဲခတ်ရပါတယ်။ဒီချိန်မှလည်းဒီတစ်ခါမှလည်းတပ်မတော်ကပထမဦးဆုံးပိတ်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်နေဖြစ်နေဆဲပါတယ်
။တပ်မတော်ဆိုတော့လက်ဆိုတာလက်ပိုင်းရင်းပါလား။ဒီကအဖွဲ့အစည်းကွာခြားတာတော့သူတို့ကတော့အထက်မြင့်ကိုပဲအကြီးအလိုက်နိုင်ရတယ်ဆိုတော့အဖက်ကအမိပေးမှာတော့တက်ချုပ်ကပဲပြင်းတယ်လို့ထင်ရတယ်ညီမလေးညီမတော်ဟုတ်ဘူးလား
ဒီအောက်ကလူကလည်းတက်ချုပ်မျက်နှာရအောင်လိုရတဲ့ကိစ္စတွေအများကြီးရှိပါတယ်ညီမရဲ့လုတ်ပိုင်ခွင့်တိစောက်ဖွဲ့ကြီးဝင်ကဒါကအနည်းနဲ့အများအတိုင်းဆမှာပဲကွာတယ်အထက်အာဏာရှိတဲ့လူကိုမျက်နှာရအောင်လိုရတဲ့တော့တကယ်တော့ကျွန်တော်တို့ရဲ့ညီမနိုင်ငံမှာရှိနေတဲ့စနစ်ကအထက်လူကြီးကိုစီမံခန့်ခွဲရတာပို့ပြီးတော့များပါတယ်ပြဿနာကိုစီမံခန့်ခွဲတာပဲ
upward management box
ဟုတ်ပါတယ
်ဆိုတော့အခုကင်မရာမှာတက်ချုပ်ကဖက်ကလည်းတက်မှတ်ထားတဲ့ extend လုပ်ထားတဲ့စက်ကောင်မှာပြလာလို့ထင်တယ်အဲ့တော့သူသွားမယ်ဆိုရင်တော့ဒီအချိန်ထဲ90အောက်လူငယ်တွေကတက်ချုပ်နေရာကိုရောက်လာမယ်ဆိုရင်တော့ဘလားကတမျိုးတမျိုးဖြစ်လာမယ်လို့ညှိနှိုင်းနိုင်ကြရှိရပြန
်ညှိနှိုင်းနိုင်ကြဆိုတာလက္ခဏာတော့ကျွန်တော်တို့မတွေ့သေးဘူးပေါ့နော်များသောအားဖြင့်အပြောင်းလဲတွေဟာဘယ်လိုဖြစ်တတ်လဲဆိုရင်ကြောင်းမြင်တဲ့လူကိုနိုင်ကအဟောင်းထဲမှာစိတ်ရှည်လက်ရှိနဲ့စောင့်ရတယ်။ပြီးရင်သူလုတ်ပိုင်ခွင့်ရလာပြီဆိုတဲ့အခါမှာသူကြောင်းမြင်တဲ့အချက်ကိုသူကစပြီးတဖြည်းဖြည်းတဖြည်းဖြည်းနဲ့ပြီးရင်ပို့ပြီးအချိန်ဟုန်မိပြီးအဲကြောင်းရတာမျိုးပေါ့နော်။ဒါကများသောအားဖြင့်ဒီစနစ်အတွင်းတွေကနေမှကြောင်းတဲ့အကြောင်းလေးတွေမှာတွေ့ရတာပါပဲ။ဥပမာအားဖြင့်ဆိုပြေယူနေမှာဂေါ်ဘတ်ချော့ဆိုလို့ရှိရင်အရင်လူတွေမှာသူကအသာလေးပြန်ပြီးနေခဲ့ရတယ်။ပြီးတော့မှအကြောင်းလေးတွေကိုလုတ်ပါတယ်။နော်ကျွန်တော်တို့ဒီမြန်မာနိုင်ငံအနေနဲ့ပြောရင်လည်းဥသိမ်းစိန်လက်ကြည့်လို့ပဲပေါ့နော်။သူလုတ်ပိုင်ခွင့်အာဏာရလာပြီဆိုတဲ့အချိန်ကျမှလုံးပါ။ဒါကြောင့်မို့ရေဘူးကြအားဖြင့်အဲ့ဒီလူတွေကသူတို့ပြောင်းတင်တာကိုလည်းပေါ်ပေါ်ထင်ထင်မပြတ်တတ်ပါဘူး။ပြလိုက်တာနဲ့လည်းသူကစနစ်ထဲမှာရှင်သန်နိုင်မှုခက်တတ်ပါလေ
။ဟုတ်ကဲ့အဲ့ဒါအဲ့အပြောင်းလဲကိုတွန်းအားပေးလာတာသူစိတ်ထဲမှာပြောင်းလဲစေဖို့အတွက်သူတို့ဘယ်ချက်ကတွန်းအားပေးလဲ။သူရဲ့ပုဂ္ဂိုလ်ရေးဆန္ဒလားသူတို့မဟုတ်လူဖွဲ့ရှိဖို့သူတို့အမြင်ပြီးတော့ဒီလိုပြောင်းနေမှငါတို့လူဖွဲ့ရှိတိုးတက်မယ်ဆိုရင်အကျရသူစိတ်နဲ့ထင်ပါတယ်ဆိုသူတို့ကဒီကစင်ယူခဲ့သူတို့ကိုလက်ကျင်ပြရတဲ့ပညာရေးတွေပါနဲ့ဆိုင်မယ်ဆိုတာအဲ့တော့သူတို့အခုသင်ခဲ့ရတာကဒီလူဗစ်တွေကလည်းဒီပုံထဲကထွက်လာတဲ့လူတွေပဲလို့ရသစံနဲ့ပြောရရင်နော
်ဒီလိုတော့ပဲခေါ်ဆက်ဆဲလို့ညားကြတယ်ကျွန်တော်ထင်တာကတော့ပေါ့နော်ရည်ကူရအဖြစ်တော့တကယ်ထက်ထက်မြင့်မြင့်ရှိတဲ့လူတွေခေါင်းဆောင်အကြီးအသေးရှိတဲ့လူတွေကဘယ်လိုလုပ်ကြံပုံတွေရတော့ဘလို့တတ်မတော်နဲ့မသိတော့ဘူးအဆင်မပြေဘူးငါသာလုပ်ကြံမရရင်တော့ဘလို့ကြောင်းမယ်ဆိုတဲ့စိတ်ကူးစိတ်သားတွေသူ့အလိုလိုရှိတတ်ကြပါတယ်နောက်တစ်ခါအပြင်ကိုသွားရောက်လေးလာခွင့်ရကြတဲ့လူတွေအပြင်ကိုကြည့်မိတဲ့လူတွေတခြားနိုင်ငံတွေရဲ့လုပ်ကြံပုံတွေကိုတွေ့လာတဲ့လူတွေအဲဒီလိုချင်းနေမျိုးမှလည်းပြတတ်ပါလေနောက်တစ်ခုကအကြက်တဲကြုံရတဲ့ဟာမျိုးပေါ့အဲဒီလိုအကြက်တဲကြုံရပြီဆိုလို့ရှိရင်တော့အကြောင်းလေးတွေကိုစပြီးစဉ်းစားလို့ရှိကြပါတယ်အ အများသောအားဖြင့်တော့ခုနအချိန်ဆောင်တဲ့နည်းရဲ့အကျတဲ့ရပေါ့နော်။မာ ICJ လိုဟာမျိုးဟာဒါကအခုခုကိုလုပ်ဖို့အတွက်စပြီးတော့စိန်ခေါ်ချက်ရင်ဆိုင်ရတဲ့ဟာမျိုးပေါ့တမတော်တဲ့ဆိုလို့ရှိရင်မာဒုက္ခရင်းနဲ့ပတ်သက်ပြီးဘယ်လိုသဘောထားမလဲ။လိုလောက်စွာရေးသားဖော်ပြမယ်နဲ့ပတ်သက်ပြီးဘယ်လိုသဘောထားမလဲ။ဒီရာရာမလွဲမကျွေချိန်မရတယ်။ဒါမျိုးတွေကတော့အကြောင်းလေးကိုပွားတဲ့ဟာတွေဖြစ်တတ်ပါတယ်။ဒါဒီနဲ့ကျွန်တော်တို့မြန်မာပြည်သူတွေညော်လင့်ထားတယ်လို့တံတော်ကနိုင်ငံရေးကနေစုံမာလာရွေးကောက်တင်ရောက်ထားတဲ့သူတွေကကာကွယ်ရေးနဲ့တံတော်ရေးရာကိစ္စတွေမှာပါဝင်ဆုံးဖြတ်ခွင့်ရမှာလားဒါတွေကတော့နည်းနည်းဝေးမယ်လို့ယူဆရတယ်ဘာလို့လဲဆိုလက္ခဏာတွေမကြသေးဘူးမတွေ့ရသေးဘူ
းဒါပေမဲ့အခုတော့မြန်မာနိုင်ငံမှာလည်းဒီအရက်ဖက်စစ်ဖက်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့နိုင်ငံသားအတွင်းညီတူလေအဲ့မြန်မာတံတော်အရာရှိတွေကိုတွားပြီးတော့ lecture ပေးရရေးဆွေးနွေးရရေးကြမ်းနာစုတို့ကျွန်တော်ကြားနေရပါတယ်အဲ့ဟာရောဘယ်လောက်ထိဖြစ်အောင်ရှိတယ်လဲဒီပုံကိုရဲ့သဘောထားကိုဘယ်လောက်ထိကြောင်းလဲနိုင်မဲ့တွန်းအားပေးနိုင်မဲ့ခြင်
းလဲဒီတော့တရားတော်မှရှိပါတယ်အသိပညာပေးတဲ့လုပ်ငန်းတွေအကုန်လုံးကစဉ်းစားကြဖြစ်တယ်အထူးသဖြင့်တံပတော်ထဲမှာလည်းအဲ့ဒီလိုစဉ်းစားတဲ့ခေါင်းဆောင်တွေရှိတတ်ပါတယ်လုပ်ပိုင်ခွင့်ရတိကျပေါ့နော်ဆိုတဲ့ခါကျတော့အဲ့ဒီလိုမမြင်သာတဲ့ဖြစ်ပေါ်တိုးတက်မှုတွေဒါတွေကတော့ခုနပြောတဲ့ရပါစေပဲဆက်ခံယူတော့ပြီးပြောတဲ့အကြောင်းချက်တွေသင်ကြားတဲ့လူတွေဒီလိုကြည့်တဲ့လူတွေဒါမျိုးဆိုလို့ရှိရင်သူတို့နားထောင်တတ်ပါတယ်ထဲထဲဝင်ဝင်လည်းရှင်းနေတတ်ပါတယ်ဒီအောင်ရှင်းနေလည်းပြောလို့ရှိရင်တပ်ပေါ်သားတွေအကုန်လုံးကလည်းကျွန်တော်တို့လိုပါပဲတိတ်ထူးထူးခြားခြားကျွန်တော်မတွေ့ဘူးသူတို့လည်းတင်ယူခြင်းနဲ့လှုပ်ခြင်းနဲ့တိုင်းပြည်တိုင်းကောင်းစေခြင်းနဲ့ဒီလိုစိတ်ထားမျိုးသူတို့မှလည်းရှိပါတယ်သို့တော့စနစ်သဘောအရလောကခံရတာခက်တာတွေလည်းသူတို့ယူဆနေရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဆရာအဲ့မှာတမရဟာနိုင်ငံကြီးကလုံအောင်လှုပ်ဆုပ်သွားမယ်ရတရဲ့အမင်းအနာအုပ်မှာနေမယ်ဆိုရဲအစင်းကြီးကတော့အိတ်ဝေးလွန်းနေပေါ့လေဒါပေမဲ့အခုလောလောဆယ်မှာဖြစ်နေတဲ့ပြည်တွင်းအင်းငယ်ရရှိဖို့ကိစ္စတွေမှာတော့သူရဲ့သဘောထားစောစောစီးပြောင်းလာနိုင်တဲ့အခြေအနေလောလောဆယ်မှာအရေးကြီးနေတာဒီကိစ္စပေါ့လေအခုအဲ့ဒီကိစ္စနဲ့ပတ်သက်လို့ဆရာဘယ်လိုမြင်ပါလဲအခုတော်တော်များများလည်းသူတို့ကကိုရိုနာဗိုင်းရပ်ကြောင့်အခြေခံရဆိုရင်ဆိုတာကြီးနေတယ်ဟုတ်ကဲ့လည်းရှိနေတယ်ဒါပေမဲ့နှစ်ဖက်လုံးကဇက်ကောက်ကပြောနေကြပြီးတော့လက်တွေ့လည်းဘာမှဖြစ်လာတာမသိဘူးဒီကိစ္စလည်းနည်းနည်းသုံးသပ်အောင
်ဟုတ်ဟုတ်ဟိုငင်းငင်းကြီးကတော့တပ်တော်ကလည်းလိုချင်တယ်လို့ကျွန်တော်ယူဆတယ်ပေါ့နော်ဘာလို့လဲဆိုတော့အခုအမျိုးသားဒီမိုကရေစီအစိုးရအဖွဲ့တက်လာတဲ့အချိန်မှာတပ်တော်ကဒီကနေ့အတွင်းထဲမှာနည်းနည်းရအောင်လုပ်မယ်ဆိုပြီးပုံပုံစံမျိုးနဲ့ဆိုရဲတိုးခဲ့တာလည်းရှိတယ်ဒါလည်းကစိတ်အမှန်နဲ့ပြောတယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ်ဒါပေမဲ့တကယ်ဆွေးနွေးတဲ့အနေအထားတွေကိုဝင်သွားပြီဆိုတဲ့အခါကျတော့အခက်အခဲတွေအကြာကြီးဖြစ်နေတယ်လို့ထင်တယ်။အဲကျွန်တော်တို့ကဒီနေ့ဆွေးနွေးပွဲထဲမှာမပါတဲ့အတွက်ကြောင့်မို့လို့အသေးစိတ်တော့ကျွန်တော်တို့မသိဘူးပေါ့နော်။အပြာရှိရတဲ့အနေနဲ့ဆိုလို့ရှိရင်တော့တိုင်းသာလက်နက်ကြိုက်အဖွဲ့စည်းတွေနဲ့တပ်မတော်နဲ့ကြားမှာအမြင်ယူဆရကွာနေတာလေးတွေရှိတယ်။တိုင်းသားတွေဘက်ကလက်နက်ကြိုက်ဘက်ကကြည့်နေတယ်သူတို့ကတန်မြန်ရှိတာတွေရှိတယ်။အဲကြောင့်လေအမိုင်းနဲ့ပြန်ချင်ကြည့်တော့လေတံမြန်ရှိတတ်တဲ့အနေအထားမှာရှိတယ
်ဟုတ်တယ်
အဲ့တော့ဆိုတော့ဇုံလိုက်ကြောင်းတဲ့အနေအထားချင်းကပ်ပေါ်မျိုးဟာဆိုရုပ်တိမှုကပဲစကားပြောလာတဲ့အခါကျရုပ်တိမှုတိဆောင်းမှုတွေကနည်းတဲ့အခါမှာမိညာရေးရှိပြီးပဲကရှေ့မတူအနောက်မတူအဲ့ဒီလိုအနေရောရောက်နေတာပေါ့နော
်ဒါပေမဲ့လက်ရှိကတော့တိုင်းနိုင်ငံတွေကအဓိကပြောတဲ့စကားနှစ်ခွန်းပဲဒီကခွင့်မချွဲရေးကြာကျွန်တော်ဖွင့်ထက်ပေါ့လို့ပြောထားတာကိုစာရုပ်ထဲမှာချက်ပြီးတော့ဖွင့်ထက်ပေါ့ဆိုတာချက်ပြီးလက်မှတ်ထိုးခိုင်းနေစွာဟိုကလည်းဖွင့်ထက်ဘူးပြောဒီကလည်းဖွင့်မချွဲစီစဉ်ဘူးနှစ်ဖက်လုံးကဆန္ဒပြရတာနဲ့အဲ့မှာလက်မှတ်ထိုးဖို့မထိုးဘူးကဘာအရေးကြီးတဲ့ကိစ္စလဲအဲ့ဒါစဉ်းစားရင်နောက်ချက်ကတော့တခုပြီးတော့တက်မလို့တခုပြီးတော့တက်မလို့ဝတ်တက်မလို့ဆိုတော့ဘယ်နိုင်ငံမှာတက်မလို့ပေါ့မျိုးမျိုးတော့ရှိရမှာပဲဒါပေမဲ့အဲ့ထဲမှာတိုင်းသားတွေနဲ့ဒန်းဒီနှစ်တိုင်းသားတွေလည်းစီစဉ်ဖြစ်နေတဲ့တိုင်းသားတွေအရင်ကသူတို့ဆင်ထားရတာတော့လူတိုင်းတိုင်းရခိတမန်ရဲ့တိုင်းတိုင်းကောင်းဆောင်တွေဟာတမန်တော်မှာရတုမရတော့ဘူးအဲ့ဒါမျိုးပေါ့လေသတ်သဖြင့်တို့ယူဆရရှိတယ်။ဆိုအဲ့ဒီကြမ်းနဲ့ပတ်သက်ပြီးအတိအကျကျွန်တော်အဲ့ဒီခုပဲကြားတယ်။အဲ့ဒီခုကဘာဖြစ်လို့ထောက်ကောင်။နှစ်ဖက်လုံးဆန္ဒရှိကြရတဲ့အတိုင်းမပြေပြန်ရလဲဆိုရင်တော့စဉ်းစားရခက်တဲ့ကိစ္စလေးဖြစ်နေ
တယ်။အဲ့လက်တွေအနေနဲ့ကြည့်ပြီးဆိုတဲ့အခါကျတော့အပြောတဲ့လက်တွေကဘာလဲပေါ့။အဲ့ဒီကိုကြည့်လိုက်တဲ့အခါမှာတိုင်းပါးတွေတက်ကိုနားလည်နိုင်တဲ့ဆက်တွေတော်တော်များရှိပါတယ်။ဒီမှာအချင်းခုနအခုဆိုရင်တော့ဒါစပြီးတိုင်းပါးတွေကတက်မတော်ကောင်းဆောင်တွေကိုရာထူးကြီးကြီးတွေကိုစပြီးပြေးလာပြီပေါ့လေ။နော်စပြီးပြေးရပြီပေါ့။နောက်ခုခုနဆရာပြောသွားသလိုပဲ။ဒါပေမဲ့အရင်တော့ဆိုရင်အဲ့ဒီလိုမဟုတ်ဘူးဆရာ။လက်တွေမှာ နော်တိုင်းလာတွေမကဘူးတချို့ဆိုရင်ဒီဘာသာတရားနဲ့တောင်ထိပ်ပြီးတော့အဲထုတ်ခဲ့တယ်လို့ခံစားရတဲ့အရသက်ရောက်တဲ့တပ်မတော်တွေနော်အရာရှိကြီးတွေသူတို့ကိုယ်တိုင်ပြောတာကျွန်တော်တို့အဲ့လိုပဲသူတို့ပြောပါတယ်နော်ဆိုတော့အနည်းဆုံးအဲ့ဒီခံစားချက်ကတိုင်းရင်းသားတွေနဲ့ဗုဒ္ဓဘာသာမဟုတ်တဲ့တပ်မတော်သားတွေကြားထဲမှာခံစားချက်ရှိနေပါတယ်ဒါကတိုင်းရင်းသားတွေငြိမ်းချမ်းရှုတိနေတဲ့တိုင်းသားအဖွဲ့တွေလက်မှာတင်ရှိတာမဟုတ်ဘူးတပ်မတော်တွေကတပ်မတော်သားတွေထဲမှာလည်းအရှိတာကိုသွားတွေ့ရတယ်အထူးသဖြင့်တပ်မတော်အငြိမ်းသားပုဂ္ဂိုလ်ကြီးတွေကြားထဲမှာလည်းရှိခဲ့တာကိုတွေ့ရတယ်ဒါတွေကခုနယုံကြည်မှုကိုနည်းစေတယ်ဒါကြောင့်မို့ပုံပြီးခိုင်ပါတဲ့ပြည်ဝင်တော်မယ့်လက္ခဏာတွေကိုပုံပြီးကြည့်တယ်ဒါကြောင့်မို့လောကခံရတာလည်းငြိမ်းချမ်းရေးရာရှိစုဖို့လည်းခက်တာတွေကိုသွားပြရတယ်လို့ဒါတစ်စိတ်တစ်ပိုင်းအရှင်ပြောလို့ရတယ်